စိုးရကောင်ဖြစ်ရမယ်လို့ပြောဆိုထားတဲ့သမရဦးသိန်းစိန်ဦးဆောင်တဲ့စိုးရတတန်းရက်တရာပြေးသွားပါပြီ။ဒီကာလမှာပဲကြေးရွာနဲ့ရက်ွက်အုပ်ချုပ်ရေးတွေရွေးချယ်တဲ့အခါမှာမလျော်မကန်တွေပြုလုပ်နေတဲ့အတွက်အုပ်ချုပ်ခံပြည်သူတွေရဲ့မကျေနပ်တဲ့အသံတွေကိုမြန်မာပြည်နေရအတော်များများကနေကြားနေရပါတယ်။ရက်ွက်လူကြီးနေရာတွေအတွက်အရင်စစ်စိုးရလက်ထက်ကရရကဟောင်းတွေကိုပြန်ခန့်နေတာ၊ကြမ်းခိုင်ဖုံပြွေးပါတီရဲ့ကြောတော့နောက်ခံရှိသူတွေပဲရက်ွက်လူကြီးဖြစ်နေတာ၊ရက်ွက်လူကြီးရာတို့အတွက်ငွေကြေးနဲ့ကြိုးပမ်းနေတာတွေရှိနေတယ်လို့ပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းအင်းစိန်မြို့နယ်ဖောကံရက်ွက်လူကြီးနေရာအတွက်အရင်ရက်ွက်ဥက္ကဋ္ဌကငွေ25သိန်းရင်းနှီးမြှုပ်နှံပြီးကြိုးပမ်းနေပုံကိုနားဆင်ကြည့်ကြပါစို့ခင်ဗျာ
။ရန်ကုန်တိုင်းအင်းစိန်မြို့နယ်ဖောကံရက်ွက်မှာဦးသိန်းအောင်ဆိုသူကနေပြီးတော့ရာကဥက္ကဋ္ဌအဟောင်းပေါ့နော်။အခုလက်ရှိအုပ်ချုပ်နေတဲ့ဥရောမြို့ကနေပြီးတော့ငွေ25သိန်းပေးပြီးတော့ရက်ွက်ရမိရဖားတွေကျောင်းနိုင်ဖုံးကြီးတွေကိုသူ့ကိုထောက်ခံဖို့စီယုံခိုင်းတာပေါ့။ပြောတာကသူ25သိန်းရတယ်တလားအတွင်းနဲ့ကြီးပါတယ်တဲ့။စီတီခွေအငားဆိုင်တို့အရက်ဆိုင်တို့နှလုံးဒီဓာိုင်တို့အလောင်းကစားဓာိုင်တို့အဲစင်းသေးတို့စာကျုပ်စာရန်တစောင်းတစ်တောင်းတို့သတ်သေးလိုက်2000အဲ့ဒါပြည့်ပြည့်ဆိုရင်သူတလားအတွင်းမှာဒီ25သိန်းရရှာမရရက်ွက်မှာသူအုတ်ကဖြစ်နေတယ်ပေါ့နော်။မျိုးနဲ့အုပ်ချုပ်ရေးကွယ်ပြည်သားပတ်စံပေးပါမယ်ဆိုပြီးတော့တင်းသွင်းပြီးတော့အခုထောက်ခံမှုတွေလိုက်ယူပြီးသူဩဂရပြန်ဖြစ်အောင်လိုက်လုပ်သူရက်ွက်ကလည်းတော့လက်မခံအောင်နောက်ပြီးတော့စကားတွေတော့ရေးချယ်တဲ့နေရာမှာသူကဩဂရအဟောင်းကိုပြန်ပြီးတော့တင်ပြထားတာတကယ်တမ်းကျတော့သူတို့စကားတင်၃ယောက်မှာကျူရှင်ဆရာမြစ်သိအောင်ရဲ့နောက်ပြီးတော့ဦးမြင့်ဆွေရခိုင်ကျန်းကအင်းနဲ့ဖွံ့ဖြိုးရေးစီယုံရေးမှုရဲ့နောက်ဦးအောင်မျိုးဦးအောင်မျိုးဆိုအခုအုပ်ချုပ်ရေးမှုပေါ့အဲ့ဒီဩဂရကပဲအခုဆက်ပြီးတော့သူတို့ထောက်ခံမှုဝင်ပေးပြီးတော့လိုက်လုပ်တာပါလေ
ဖောကံရက်ွက်သားတယောက်ပြောပြသွားတာပါနောက်ထပ်ဖြစ်ရတစ်ခုကတော့အေယာဝတီတိုင်းအိမ်မဲမြို့နယ်မယမ်းမေအုပ်စုကြေးရွာကပါအဲ့ဒီမှာလဲရွာလူကြီးနေရာအတွက်မဲခွဲဆုံးဖြတ်ကြတဲ့အခါမှာမဲအများရတဲ့ပုံကောရွာလူကြီးတောင်းဝန်မယူရတဲ့အတွက်ရွာသားတွေစုပြီးသက်ဆိုင်ရာကိုတိုင်ထားတဲ့အကြောင်းအခုလို့ကြားရပါတယ
်ခုလေးတို့အေယာဝတီတိုင်းအိမ်မဲမြို့နယ်မယမ်းမေကြေးရွာအုပ်စုမှာအိမ်မဲမြို့နယ်အုပ်ချုပ်မှုဦးသိန်းဝင်းရဦးဆောင်ပြီးတော့ဒီကဲရက်ကနေပြီးတော့ဗျမ်းမင်ကြီးအောင်စုမှာအုပ်ချုပ်မှုရွေးချယ်တယ်ပဲအဲ့လိုအုပ်ချုပ်မှုရွေးချယ်တဲ့အခါမှာအသက်36နှစ်မြန်မာသားနဲ့ပွဲရထားတဲ့ဦးကျော်မိုးခိုင်ကကိုယ်မဲရတယ်လက်ရှိဩဂရတာဝန်ယူနေတဲ့ဦးညံလင်းဆိုတဲ့လူကသုံးမဲရတယ်အဲ့ဒီလိုမျိုးကြားပြီမဲ့ဘာကဩဂရဦးသိန်းဝင်းကနေပြီးတော့ခရိုင်အုပ်ချုပ်ရေးကိုတင်တဲ့အခါမှာအားလုံးတဘောတော့ပဲရတဲ့ဦးညံလင်းကိုပဲကျေးရအောင်ရှုမှုဆက်ခံမှုခရိုင်ကိုတင်ပေးလိုက်တယ်လို့သိရတယ်အဲ့ဒါကိုကျေးရသူကျေးရတာ85ဦးကမကျေနပ်တဲ့အတွက်လက်မှတ်ထိုးပြီးတော့တိုင်းဒေသကြီးဝင်းချုပ်ရှိဦးတဲ့သူတို့တိုင်ထားပြီးပြီမနာတွေကိုပြောရဲဖို့စက်စီကိုမွဲအာဒီချိန်မှာငါတို့လက်မို့နောက်ကိုမဆုတ်ကျမနာတွေကိုပြောရဲဖို့စက်စီကိုမွဲ
အိမ်မဲဒေသခံတို့ပြောပြသွားတာပါဒါအပြင်ရွာလူကြီးကအထက်အရာရှိတွေနဲ့ပေါင်းပြီးဆောင်ရွက်နေတဲ့လောက်ရက်တွေကိုလည်းသူကအခုလိုဆက်ပြောပါတယ
်ဦးညာလင်းဟာဆိုရင်ဒီနဝတနာဘတန်း23နှစ်ကာလမှာ18နှစ်တိုင်တိုင်အုပ်ချုပ်ခဲ့တဲ့သူတယောက်ဖြစ်တယ်သူဟာဆိုရင်ပြီးခဲ့တဲ့2009ခုသမားပိုင်း9ရက်နေ့ရဆိုရင်သူ့ကိုသူနဝဒခန့်နဲ့ဒေါ်ရခန့်နဲ့ဂောပကဆိုပြီးတော့ရွာလူလူကိုစီဝဲခေါ်ပြီးတော့ចောင်းနေဘုန်းကြီးကိုတော့ဆဲဆိုပြီးခြေရောင်းကလေးအဲ့ဒီကြိမ်သူ့ကိုတာလိုက်ခဏခေါ်ပြီးတော့ဆဲဆိုတာကိုခံခဲ့ရတယ်နောက်တခါပြီးခဲ့တဲ့သူစပြီးတော့စက်ကုန်းတော့တက်လာတဲ့ကအဲ့ဒီရွာထဲမှာရှိတဲ့အသက်80ဝန်းကျင်ရှိတဲ့အဖိုးကြီးဘွားကြီးဦးသိန်းဝင်းတို့မိသားစုပဲလေလေးကလောက်တိုင်တာကိုကျောင်းကြီးဖြစ်တေကလည်းကျောင်းကိုတေးပြီးတော့ကျန်တဲ့တေကလည်းကိုတေကစပါးဆန်းကားလေးနဲ့ခုအချိန်ထိလောက်ကန်စားနေတယ်။အနောက်ပြီးတော့ဒီနေ့စိုက်ပျိုးရာဒီမှာလည်းပဲဒေသမားသူတေကကို900နှုန်းကောက်ခံတယ်လေကောင်ကိုရဆက်တီကရှိတယ်။နောက်ပြီးတော့ဓမ္မ133ကိုလည်းပဲမိုးဒီရင်နေရင်တိစားချတယ်။အဲ့တိစားချတဲ့စာရွယ်ဖို့ကိုမိုးတောင်လူတောင်1000ပြေးရတယ်။အဲ့ဒီကနတေကကို900လုံးကောက်ထားတယ်။တနစ်ကိုဓမ္မတမှု1000ကောက်ထားတယ်။စုစုပေါင်းတနစ်ကို9သိန်းတန်သူရရှိတယ်။အဲ့ဒီငွေတွေကိုပါကအဝရလုပ်တဲ့ပုဂ္ဂိုလ်ကိုတော်ရပေးပြီးတော့သူကတော်ရယူပြီးတော့ပါဝတာကိုလှုပ်ကြွေးရတယ်လို့ဖြစ်တဲ့အတွက် မမတာနေပြီးတော့အခုလိုအတရားမှဆော်ရွှင်ဖြစ်တယ်အဲ့ဒီကိစ္စကိုလည်းတက်ဖွဲ့စည်းစိမ်းတည်အောင်အများဆုံးဆောင်ရွက်ပေးတာလို့ရှင်းပါလို့ကြေတာဒါနဲ့လည်းလောကသူ့ကိုချိန်နေတတ်မှုမရှိပါဘူးအကြောင်းလေးလို့နေနဲ့မြစ်တဲ့အခါကျင်တာကတမားကြီးဦးသိန်းစေရဲ့မိန်ကုန်းနေနဲ့အညီဒီလိုစီနိုင်ငံအဖြစ်သွားဖို့အများဆုံးပြည်ရင်ပေးကြပါလို့ဦးလေးတို့ကပြည်ထောင်ခံလိုပါတယ်ကွယ်
တော်ရရှိမြခင်ဗျာအစိုးရကောင်ဖြစ်ရမယ်လို့ပြောဆိုထားတဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအောင်မှာကြေးရွာနဲ့ရက်ွက်အုပ်ချုပ်ရမှုယာရုတွေအတွက်ဖြစ်နေတဲ့ဖြစ်ရတချို့ကိုစူးစီးတင်ပြလိုက်တာပါခင်ဗျာ
မနာတွေကိုပြောရဲဖို့သက်စီကိုမွဲအာဒီချိန်မှာငါတို့လက်မို့နောက်ကိုမဆုတ်ကြေးမနာတွေကိုပြောရဲဖို့သက်စီကိုမွဲအာဒီချိန်မှာငါတို့လက်မို့နောက်ကိုမ